ဘုရားရှင်များခင်ဗျာအနာယူသွားတဲ့သမရဟောင်းဦးထင်ကျော်နေရာမှာမြန်မာသမရတစ်ကိုလက်ဖန်ကြရင်ရွေးကောက်တင်မြှောက်ကြတော့မှာဖြစ်ပါတယ်။သမရတစ်ဖြစ်ရွေးကြမယ်ဒုတိယသမရ3ဦးနဲ့မလ23ရက်နေ့ကဒုတိယသမရဖြစ်အစ်စ်ရွေးချယ်ခံရတဲ့ပြည်သူ့လွတ်တော်ဥက္ကဋ္ဌဟောင်းဦးဝင်းမြင့်နဲ့ပတ်သက်ပြီးတော့ပြပရောက်မြမကြီးလေးလာသူတွေရဲ့အမြင်ကိုဒေါက်ရှင်မျိုးတက်ကပြောပြပေးပါလိမ့်မယ
်။လက်လက်သွားတဲ့သမရနေရာအတွက်ရှင်းပြန်အရေးခံရမယ်ဒုသမရဖြစ်ရွေးကောက်ခံပြည်သူ့ဆွတ်တော်ကိုယ်စားလှယ်အစုအဖွဲ့ကနေပြည်သူ့ဆွတ်တော်ဥက္ကဋ္ဌဟောင်းဦးဝင်းမြင့်ကိုရွေးချယ်ခဲ့ပြီးတနင်္လာနေ့မတ်လ26ရက်နေ့မှာတော့သမရအရေးချင်းတွေနဲ့ပြည်စုံမှုရှိကြောင်းကြေညာခဲ့တာပါ။ဒါကြောင့်ဖွဲ့စည်းပုံအခြေခံဥပဒေအရပြည်သူ့ဆွတ်တော်ကိုယ်စားလှယ်အားလုံးပါဝင်တဲ့သမရရွေးချယ်တင်မြှောက်ရေးအဖွဲ့ကမတ်လ28ရက်ဗုဒ္ဓဖူးနေ့မှာဒုသမရအသက်ဦးဝင်းမြင့်နဲ့လက်ရှိဒုသမရနှစ်ဦးဖြစ်တဲ့ဦးမြင့်စွင်နဲ့ဦးဟင်ရီဗန်ဒီယူတို့၃ဦးနဲ့ကနိုင်ငံတော်သမရအဖြစ်နဲ့တဦးကိုပြန်ပြီးတင်မြှောက်ကြရမှာဖြစ်ပါလေ။သမရဖြစ်လာဖို့များတယ်လို့ကြဲကြဲကျဲကျဲပြောဆိုနေကြတယ်။အခုအစ်စ်ရွေးချယ်ခံတဲ့ဒုသမရတဲ့ဦးဝင်းမြင့်နဲ့ပတ်သက်ပြီးသူနဲ့အတူ1990ရွေးကောက်ပွဲကရွေးချယ်ခံဆက်တော်အမတ်တဦးဖြစ်တဲ့အမေရိကန်နိုင်ငံရောက်ဒေါက်တာတင့်စီကအခုလိုပြောပါလေ
။ဦးဝင်းမြင့်က1990ရွေးကောက်ပွဲတုန်းကလည်းရွေးကားတဲ့အမတ်ဖြစ်ခဲ့တယ်။2012ကျားတဲ့ရွေးကောက်ပွဲ2015ရွေးကောက်ပွဲတွေမှာလည်းပြန်ပြီးရွေးကားတဲ့အမတ်ဖြစ်ပါလေခင်ဗျာ။1990နောက်ပိုင်းမှာသူထိမ့်သိမ့်ခံရတာတွေရှိပါလေ။နောက်ထူးခြားတာကတော့2015သမ္မတဦးသိန်းစိန်လက်ထက်မှာဒီအလုံးသိတဲ့အတိုင်းတွေ့ဆုံဆွေးနွေးရေးဆိုပြီးတောင်းဆိုကြတဲ့အခါမှာ4.6%/12%ဆက်တဲ့ဖြင့်လောက်တဲ့အခါမှာတကယ်တမ်းဖြစ်တာကတော့2015ဇန်နဝါရီလ25ရက်နေ့မှာ9%လို့ပြောရမယ်တွေ့ဆုံဆွေးနွေးပွဲဖြစ်တဲ့အခါဦးဝင်းမြင့်ဟာဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့ NLD ဖွဲ့တယ်မှာပေါင်းဝင်အကောင်ဆုံးတစ်ဦးဖြစ်ခဲ့ပါတယ်အဲ့ဒါတနည်းအားဖြင့် NLD မှာတောင်ဝင်အကြီးဆုံးပုဂ္ဂိုလ်5ဦးတွေကတဦးဖြစ်ခဲ့တာပေါ့
ဦးဝင်းမြင့်ဟာဒေါ်အောင်ဆန်းစုကြည်ဥက္ကဋ္ဌဖြစ်တဲ့တာဝန်ယူတဲ့တရားပရိစမှုရင်းနဲ့တည်ငင်အင်ဂျင်နီယာကော်မတီမှာအတွင်းမှုအဖြစ်ပါတာဝန်ထမ်းဆောင်ခဲ့သူပါဒေါ်ဆန်းစုကြည်ကဒီလိုအရေးကြီးတဲ့အတွင်းမှုတာဝန်ကိုအပြည့်အခံရတာမို့သူ့ရဲ့အရေးချင်းကိုသိနိုင်တယ်လို့လည်းပြောပါတယ်အခုဒုသမရတဲ့ဖြစ်လာတဲ့ဦးဝင်းမြင့်ဟာသက်တော်ဥက္ကဋ္ဌဖြစ်နေကြီးလေးတဲ့တာဝန်ကိုထမ်းဆောင်ခဲ့သူဖြစ်ပြီးသူ့ပေါ်ချိန်နဲ့လက်ခံသူများတယ်လို့ဂျာမနီနိုင်ငံဟွန်ဘတ်တက်ကတူမြမကြီးရဲ့ဌာနအငြိမ်းစားကတိကဥက္ကမောင်စောကပြောပါတယ
်ဒီဒုသမရတဲ့လူတို့ကသူတော်တော်လေးကောင်းကောင်းမွန်မွန်လုပ်ခဲ့တယ်လို့ပြောကြတာများပါတယ်။အရှုပ်လူတွေပြောတာတော့ချွေးကြီးရဲ့အခုပဲရှိတယ်သူစိတ်ရမ်းတူရတယ်။တခါလေသူစိတ်ကိုသူမသိနိုင်ဘူး။ဥပဒေလိုရာဘူးကြီးကြီးရတယ်လူတယောက်အနေနဲ့တော့စိတ်မတူတင်ဘူးပေါ့။အဲ့တော့အခုပဲသူချွေးကြီးရဲ့အနေနဲ့ကြောက်တယ်။ကျွန်တော်ကတော့သူ့ကိုလူပါတီရလူတွေရတော့ကျန်တဲ့အတိုင်းခံပါတီရလူတွေရောအကောင်းကြီးပဲပြောကြပါတယ်။ဒါပေမဲ့ကျွန်တော်မြင်တာကတော့အရင်ဥတည်ကျော်လုံးဝလူပဲနာမည်ကတမနာပဲဖြစ်မှာပဲ။အော်သူတို့ပါတီရဲ့ခြားတဲ့မူတဲ့တော့မြန်သူတို့ပါတီမူဆိုတာလည်းဒေါ်ဆန်းစုကြည်ရဲ့အခြေအမှဒေါ်ဆန်းစုကြည်ပြောတဲ့ဆံမဲ့သူတို့ကိုလုံးဝမှာပဲဆိုတော့ဒီပဒိယချုပ်ကိုရှင်ကဥပဒေရမှာရေးထားတဲ့တမရပုံစံမျိုးတော့ထွက်လာမှာမဟုတ်ဘူးပဒိယချုပ်ကိုရှင်ကဥပဒေမှာရေးထားတဲ့တမရကသင်္ချာဝတ္ထတိုင်းပြည်ရဲ့ထိုးထိအခွန်ကိုပိုင်လုပ်ပိုင်ဝင်ရှိပါရှိအခုတက်လာမဲ့တမရဒေါ်ဆန်းစုကြည်ထားတဲ့ဆီရသွားခိုင်းတာကိုလုံးဝမဲ့တမရပဲဖြစ်မှာပဲ
လက်ရှိဖွဲ့စည်းပုံအခြေခံဥပဒေအောက်မှာအရွေးချယ်ခံရတဲ့သမရတက်ဖြစ်တဲ့အတွက်ပြောင်းလဲချက်တော့သိထားလို့မရဘူးလို့ပြောသူကဒေါက်တာတန့်ဆေပ
ါ။တာဦးထင်ကျော်နဲ့မတူတဲ့ပုံစံတော့ဖြစ်ကောင်းဖြစ်နိုင်ပါလေ။ဒါတော့ခုနလွတ်တော်ဥပဒေတော်ကလည်းလူပုဂ္ဂိုလ်ပြောင်းလို့လွတ်ပန်ဆောင်ရည်ဒီဒီပြောင်းလို့ပေါ့။ဒီနေ့မြန်မာနိုင်ငံအားပဲပုဂ္ဂိုလ်ပဲသမရဖြစ်လာလာဖွဲ့စည်းပုံဆိုတဲ့အကန့်အသတ်ကြီးအောက်ကလုံးကြတယ်လို့ဒီဖွဲ့စည်းပုံမှာအလုံးကိုရေးကြည့်တဲ့အရေးအကိစ္စတွေကိုလွတ်ပန်ဆောင်ရည်ဆုံးဖြတ်တဲ့အခါမှာတခြားကတမတော်ကငယ်အရေးအကိစ္စအရေးကြီးဆုံးနေရာဒီမှာပါနေတဲ့အခင်ချင်းတစ်ခုနဲ့150ကျော်လူတို့ပေါ့နော်အမတ်တွေဒီမကောက်လူတို့အကောင့်တွေပေါ်ကြမယ်လိုက်နာချမယ်လူတို့ကိုနဲ့ကလည်းအတွေ့အကြုံယူဆပညာရေးချင်းစီးပွားရေးပါရေးအကုန်အရေးအားအလုံးမှာဟိုအမှန်တရားပြောချုပ်ချုံကြတဲ့အနေထားတရက်ပေါ်ကနေဆောင်ရွက်တဲ့တွေဒီပုဂ္ဂိုလ်ပြောင်းပြောင်းကျွန်တော်တို့အများကြီးတော့မျှော်လင့်လို့မရဘူးလို့ကျွန်တော်မြင်ပါတယ်
ဦးဝင်းမြင့်ဟာဘူမိဒေတာဘာသာရပ်နဲ့မွေးရခဲ့သူဖြစ်ပြီးအထက်တန်းရှေ့နေအဖြစ်ရောတရားသက်တော်ရှေ့နေပါလုပ်ခဲ့ဘူးသူတယောက်ပါ NLD ပါတီမှာပါတီလုပ်ငန်းတွေရောနိုင်ငံရေးမှာပါဒေါ်ဆန်းစုကြည်နဲ့တွေ့ပြီးထဲထဲဝင်ဝင်လောက်ကန်ခဲ့သူမှုဦးဝင်းမြင့်ကိုသာသမရယာရုအတွက်ရွေးချယ်ခဲ့မယ်ဆိုရင်သူဟာအရင်သမရထက်ပိုပြီးလုံခြုံကြံ့နိုင်သူဖြစ်မယ်လို့လည်းပြောနေနေကြတာပါ